အပြည့်ရစာချုပ် NCA လက်မှတ်ရေးထိုးထားတဲ့တိုင်းဒေသနဲ့ကိုင်အဖွဲ့တွေအနေနဲ့လက်နဲ့ဆက်ကင်ခြင်းနဲ့ဆိုရင်တက်မတော်နဲ့နေကြားဆောင်တက်မှာဝင်ရောက်တာဝန်ထမ်းဆောင်မှုခွင့်ပြုမယ်ဆိုတဲ့စစ်ကောင်စီအကြီးအကဲရဲ့ပြောဆိုချက်ကိုတိုင်းဒေသနဲ့ကိုင်အဖွဲ့တွေနဲ့သုံးသက်သူတွေကသတိထားတုံ့ပြန်ကြပါတယ်မြန်မာစစ်ကောင်စီဘက်ကသဘောထားဟာ NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့တွေရောမထိုးသေးတဲ့အဖွဲ့တွေအတွက်ပါအခက်အခဲရှိနိုင်ကြောင်းနိုင်ငံရေးလေ့လာသူတချို့ကလည်းသုံးသက်ပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုသားညွန်ကပြောပြမှာပါရှင်။
ငင်းငယ်ရေးကောင်ထေဖော်ရနဲ့ပတ်သက်ပြီးတော့ဒီလ22ရက်နေ့ကနေပြီးတော့မှကျင်းပတဲ့ပြည်အောင်စုအစိုးရဖွဲ့အစည်းအဝေးမှာတိုင်းဒေသနဲ့နှက်ကင်ဖွဲ့တွေနဲ့ NCA လက်မှတ်ရေးထိုးနိုင်ဖို့အချိန်ကြီးဆွေးနွေးသွားမှာဖြစ်တယ်လို့လက်မှတ်ရေးထိုးပြီးတော့လက်နက်ဆက်ကင်ခြင်းနဲ့ဆိုရင်တက်မရောဒါမှမဟုတ်နေကြားဆောင်တက်တွေမှာဆောင်းခွင့်ပြီးမှဖြစ်တဲ့ကြောင်းစစ်ကောင်စီအုပ်ထဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုသွားတာပါ။တိုင်းဒေသနဲ့နှက်ကင်ဖွဲ့တို့ကမြန်မာစစ်တပ်ဒါမှမဟုတ်နေကြားဆောင်တက်ဖြစ်နေပြောင်းလဲဖို့သူတို့ဘက်ကစဉ်သစ်မဖြစ်သေးဘူးလို့တုံ့ပြန်ပါလေ။21ရာစုပင်လုံစည်းဝေးမှာ Security Sector လုံခြုံရေးကဏ္ဍနဲ့ပတ်သက်ပြီးတော့ဆုံးဖြတ်ထားတာမရှိသေးတဲ့ကြောင်း NCA လက်မှတ်ရေးထိုးအဖွဲ့တွေရဲ့ PBST ခေါ်ညီနေလုပ်ငန်းစဉ်ဦးဆောင်အဖွဲ့ပြောရေးဆိုခွင့်ရှိသူနန်းရင်ဆိုက VOE ကိုပြောပါရစေ
။ကျွန်တော်စစ်ဆေးကတော့ PBST မှာတော့မရှိသေးဘူး။ဒီကျတဲ့ NCA process မှာ security sector ကကျွန်တော်တို့အမှသဘောတူညီရထားတာမရှိသေးဘူး။ Union Accord 123မှာဆိုရင်လည်းဒါဘာမှကျွန်တော်တို့သဘောတူညီရထားတာမရှိသေးဘူးပေါ့နော်။ PBST နဲ့မချက်ပြရမယ်ဆိုလို့ဆိုရင်အဲ့ဒါတွေကတော့တစ်ဖွဲ့ချင်းနဲ့ပဲဆိုင်မနေတူတယ်ပေါ့နော်
။ PBST ဟာတိုင်းဒေသလက်နက်ကိုင်အဖွဲ့စစ်ဘွဲ့နဲ့စုဖွဲ့ခဲ့ပြီးတော့ NCA အရဖြစ်ပေါ်လာတဲ့ပြည်သူညီငယ်ညီလာခံ21ရာစုပင်လုံအစည်းအဝေးတွေကိုပါဝင်တက်ရောက်နေတဲ့အဖွဲ့လည်းဖြစ်ပါတယ်။ NCA အပြည့်အစာချုပ်ကိုလက်မှတ်မရေးထိုးသေးတဲ့ရှမ်းပြည်တိုးတက်ရေးပါတီ SSPP ရဲ့ပြောရေးဆိုခွင့်ရှိသူဘုံမှုဆိုင်ဖုံးဟန်ကတော့နိုင်ငံရေးကိစ္စတွေသဘောတူညီမှလူမျိုးရေးကဏ္ဍကိုဆွေးနွေးနိုင်မယ်လို့မြင်တဲ့အကြောင်းပြောပါတယ်
။ဒီကောင်ကွန်ဒီကျေရနာရာနာမြေကျေရနာရှိတယ်ဆိုတော့နိုင်ငံရေးအခြေအနေကိုဖြည့်ရှင်းပြီးမှပဲဆိုတော့လူတို့ရေးကိုဘယ်လိုလုပ်ကြမလဲဆိုတာကိုအတူတူရရှိနေနေသွားမှာပဲ။နိုင်ငံရေးပြဿနာကကျွန်တော်1948နဲ့ပြန်သွားမှာဖြစ်တယ်။ကျွန်တော်တို့ကပြည်လုံးနဲ့1968ဟိုပြည်နယ်ပေါင်းစုံတောင်ကြီးညီနက်ခါဒီစားကျွန်တော်စုကိုင်ရေးပြောလာတာဖြစ်တယ်။ကျွန်တော်တမ်းပြည်နယ်ကိုပိုင်ကတိုင်းခွင့်ကိုဖြည့်ရှင်းနိုင်တယ်ဆိုလို့ရှိရင်တော့ဒါတော့ကိုတို့ပြည်နယ်သွားလိမ့်မယ်လို့ကျွန်တော်တို့ကအပြုကြည့်ပါတယ်ဗျ။
ပြီးခဲ့တဲ့ April လကတော့ NCA လက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေရောမထိုးထားတဲ့အဖွဲ့တွေပါညီငယ်ရေးဆွေးနွေးဖို့အတွက်စစ်ကောင်စီကကမ်းလှမ်းခဲ့ရမှာလက်မှတ်ထိုးအဖွဲ့က9ဖွဲ့နဲ့မထိုးတဲ့အဖွဲ့က3ဖွဲ့ပေါင်း10ဖွဲ့ကနေပြီးတော့လက်ခံဆွေးနွေးခဲ့ပါတယ်။နိုင်ငံရေးလှစ်လာသုံးသက်သူဦးရဲထွန်းကတော့စစ်ကောင်စီအုပ်ထဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ပြောဆိုချက်ဟာလက်ရှိဆွေးနွေးနေတဲ့အဖွဲ့တွေရဲ့တင်ပြချက်တွေပေါ်မှာခြေခံပြီးတော့ပြောဆိုတာမျိုးဖြစ်နိုင်တဲ့အကြောင်းသုံးသပ်ပါတယ်။ဒါပေမဲ့လည်းတိုင်းဒေသလက်နက်ကိုင်အဖွဲ့တွေအားလုံးကိုခြုံပြီးတော့ပြောဆိုတာမျိုးတော့မဖြစ်သင့်ဘူးလို့သူကသုံးသပ်ပါတယ်။
ထုံပြီးတော့ NCA မထိုးရသေးတဲ့အဖွဲ့ထိုးပြီးသားအဖွဲ့တွေကိုပြောရမျိုးဆိုရင်တော့တော်တော်မှားသွားပြီပေါ့နော်။ဒါပေမဲ့ဆိုတော့ဒီငញ្ញရေးလက်မှတ်ထိုးပြီးတဲ့အခါကျတော့ဖက်ဒရယ်စနစ်တည်ထောင်ဖို့အတွက်အခြေခံဥပဒေမှာဘာတွေပြင်ရမလဲဘာတွေဟောပြရမလဲဆိုတာကိုအဓိကဆွေးနွေးနေကြတာ။အဲ့ဒါဆွေးနွေးရင်းနဲ့မှတက်တယ်အသွင်ပြောင်းရေးကိစ္စပေါ့။အဲ့ဒါကိုလုပ်ရမှာ။အဲ့ဒါက NCA စာချုပ်ထဲမှာလည်းရှင်းရှင်းလင်းလင်းပါပြီးသားဗျာ။နယ်လမ်းမှုတွေလွယ်မသွားလို့ရှိရင်တော့ NCA မထိုးရသေးတဲ့အဖွဲ့ကြီးတွေကလည်းထိုးတော့ဘူးပေါ့ဗျာထိုးပြီးသားအဖွဲ့တွေထဲမှာကလည်းပြန်ပြီးတော့အတိတ်တွေဆွန့်ဆိုပေးဖို့ဖြတ်ပြီးတော့ဟိုတောင်းဆိုတာတွေဖြစ်လာနိုင်တာပေါ့နော်
လက်ရှိအခြေအနေမှာတော့ NCA လက်မှတ်ရေးထိုးထားတဲ့ကရင်ချင်းစတဲ့တပ်ဖွဲ့တွေပြင်လက်မှတ်မထိုးသေးတဲ့ကချင်း၊ KNY, AA ရခိုင်တောင်းပလောင်နဲ့ကိုကန့်တပ်ဖွဲ့တွေနဲ့စစ်ကောင်စီကြားမှာစီးပိပခါတွေကြီးထွားနေပါတယ်အခြေအနေမှာလဲစစ်ကောင်စီတပ်တွေနဲ့မြန်မာနိုင်ငံအလဲပိုင်းက PDF တပ်ဖွဲ့တွေကြားမှာလဲတိုက်ပွဲတွေကနေ့စဉ်ဆိုသလိုဖြစ်နေပါတယ်။ဒါကြောင့်မလို့အပြစ်ခတ်ရစေးလက်မှတ်ထိုးထားတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အများစုဒီမြန်မာစစ်တပ်နဲ့နေကြာဆောင်အဖွဲ့တွေမှာပေါ်ဝင်လာဖို့ဆိုတဲ့ကိစ္စဟာလက်တွေ့မကျတဲ့ကိစ္စတစ်ခုဖြစ်နေတဲ့တိုင်းဒေသတွေနဲ့တုံ့သက်သူတွေကတုံ့ပြန်ပြောဆိုနေတာဖြစ်ပါတယ်ခင်ဗျာ။